88မျိုးဆက်ခေါင်းဆောင်တွေအနေနဲ့တဦးချင်းဆုံးဖြတ်ချက်အရနိုင်ငံရေးလှုပ်ဆောင်နေကြတာဖြစ်ပြီးပုံတံတန်ကွဲပြီးတော့ဥတီချက်တစ်ခုတည်းကိုသွားနေကြတာဖြစ်တယ်လို့ပြည်သူ့ပါတီဥက္ကဋ္ဌဦးကိုကိုကြီးက VOA မြန်မာပိုင်းကိုပြောဆိုလိုက်ပါတယ်။2015ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မှုစီစဉ်တာကနေမဖြစ်ခဲ့တာကရောပြည်သူ့ပါတီပေါ်ပေါက်လာဖို့အကြောင်းအချက်တစ်ခုဖြစ်စေခဲ့ပါသလား။ပါတီတစ်တခုအနေနဲ့အဓိကရင်ဆိုင်ရမယ့်အခြေအနေတွေအခက်အခဲတွေကဘာတွေပါလဲစတာတွေနဲ့ပတ်သက်ပြီးတော့ရန်ကုန်မြို့ဗဟန်းအရက်ကပြည်သူ့ပါတီဌာနချုပ်မှာ VOA ဝိုင်းတော်သားကိုကျော်သိန်းကဦးကိုကိုကြီးကိုတွေ့ဆုံမေးမြန်းထားတာနားဆင်ပါရှင
်။ဦးကိုကိုကြီးအခုလိုတွေ့ဆုံမေးမြန်းခွင့်ပြုလာသူပဲကျေးဇူးတင်ပါတယ် VOA အနေနဲ့ဆိုတော့ကျွန်တော်ပထမမေးခွန်းစလိုက်ချင်ပါတယ်အဲ့ဒီမေးခွန်းကဦးကိုကြီးတို့ဒီ88မျိုးဆက်ကျောင်းသားခေါင်းဆောင်တွေနဲ့တိုင်းပြည်တည်ထားတယ်နှစ်ပေါင်းများစွာ88ရည်တော်ဝန်ကြီးကနေစပြီးတော့လှုပ်လာခဲ့ကြတယ်ဒီ88မျိုးဆက်ကျောင်းသားကောင်းဆောင်တွေထဲမှာတခြားကောင်းဆောင်တွေလည်းရှိကြတယ်ဒါပေမဲ့ပါတီထောင်တဲ့အခါမှာအတူတူပါမလာခဲ့တဲ့ကောင်းဆောင်တွေရှိတယ်မှာကိုမင်းကိုနိုင်လူမျိုးပေါ့နော်ဆိုတော့ဒီကောင်းဆောင်တွေဂျာထဲမှာဥပ္ပူကြီးတို့88မျိုးဆက်ကောင်းဆောင်တွေဂျာထဲမှာပါတီကိစ္စနဲ့ပတ်သက်ပြီးတော့သဘောထားကွဲပြားပြီးတော့အရေးစကားနဲ့ပြောတော့ကျွန်တော်ခွာပြဲသွားကြတာလား
ဆိုတော့တကယ်တော့ဟိုနိုင်ငံကြီးလှုပ်တယ်ဆိုတော့တဦးချင်းရဲ့ဆုံးဖြတ်ချက်ပေါ့တဦးချင်းရဲ့ယက်တီချက်တွေနဲ့လှုပ်ကြရတာပေါ့နော်ဆိုတော့ဒါမင်းကိုနိုင်ပေါ့ကိုပေါ်ဆိုရင်ဒါကျွန်တော်နဲ့နှစ်ပေါင်းများစွာရင်းနှီးခဲ့တဲ့ညီကိုလိုလည်းနေခဲ့တဲ့ရဲဘော်ရဲဘက်လည်းဖြစ်တဲ့ပေါ့ဆိုတော့သူကိုယ်တိုင်ကသူ့ရဲ့ရွေးချယ်မှုပေါ့ဆိုတော့သူ့အနေနဲ့ပါတီနိုင်ငံကြီးလှုပ်ဖို့ရွေးချယ်မရှိဘူးအဲ့တော့တကယ်တကယ်ကသူကစာပေပကြီးအမှုပညာအစရှိသူဖြစ်တာသူအာတန်တဲ့အကြောင်းကိုလည်းပဲကျွန်တော်တို့ဒါဟိုပြောင်းမဲပေါ့လေတရားဝင်မဲသူပြောပါတယ်နောက်တစ်ခုကလည်းသူကျွန်တော်ကိုလည်းအားပေးပါတယ်ငါကမင်းလိုမျိုးနိုင်ငံကြီးလှုပ်ဖို့အတွက်ဒီဇိုင်းမမပြင်ဆင်ထားတာမျိုးမဟုတ်ဘူးအဲ့တော့လူလူငယ်တယောက်အဖြစ်နဲ့သူခေတ်သူအခါမှာဒါမတရားတာကိုဆန့်ကျင်တဲ့တရားမျှတမှုအတွက်ယက်တီတဲ့တာဝန်ကိုသူယူခဲ့တာပေါ့လေဆိုတော့သူရဲ့ရွေးချယ်မှုပေါ့လေဒါကျွန်တော်တို့ဒါပြောင်းပြောပြီးသားဖြစ်တော့ပါတီတဲ့ပါမလာခြင်းနဲ့ပတ်သက်လို့ကဒါကငိုကလေးကသူရဲ့ယက်တီချက်ပဲဖြစ်တယ်လို့ပဲကျွန်တော်ပြောပြရစီ။ဘာဆိုတော့ကျွန်တော်တို့ပါတီထောင်မှုဖြစ်ကြကလေးကဒါမကြာခဏလဲသတင်းမီဒီယာတွေမှာပြောမှုပါတယ်ကျွန်တော်တို့ဒါထိကျိတ်တစ်ခုလဲအောက်မှာ88ရိုးဆက်တွေတဲကပါတီလှုပ်တဲ့သူကလှုပ်မယ်အရက်ဖက်ဖွဲ့စည်းလှုပ်တဲ့သူကလှုပ်မယ်အစရှိသဖြင့်ဒါပုံတံတန်ကွဲပြီးတော့ဥတီချက်တစ်ခုတည်းကိုတွားကြတာဖြစ်ပါတယ်ဆိုတာကိုသူကိုယ်တိုင်လည်းဒါအထက်ထက်ခါခါပြောပြီးသားဖြစ်ပါတယ်
ဟုတ်နောက်တစ်ခုက2015ရွေးကောက်ပွဲမတိုင်ခင်ပေါ့လေဟုတ်ကဲ့ဥပဒေကြီးလို88မျိုးဆက်ကောင်းဆောင်တွေကညတိပါတီဝင်ကြတယ်ပြီးတော့နောက်ဆုံးအမတ်လောင်းအထိဖြစ်ဖို့ဟလာရွေးကောက်ပွဲဝင်ဖို့ဆိုပြီးတော့ပြင်ဆင်ခဲ့ကြအောင်ဆုံးဖြစ်မလာခဲ့ဘူးပေါ့နော်အဲ့ဒီအခြေအနေဖြစ်မလာခဲ့ဆိုတော့အဲ့ဒီလိုဖြစ်မလာခဲ့တဲ့အခြေအနေကရောအခုလိုပြည်သူ့ပါတီဆိုပြီးတော့နိုင်ငံရေးပါတီတခုပေါ်ပေါက်လာဖို့အတွက်အကြောင်းအချက်တခုဖြစ်စေခဲ့သလား
အရင်ဆုံးပြောရရင်တော့ကျွန်တော်တို့ကအထူးသဖြင့်ကျွန်တော်ပေါ့နော်88ဒီရှင်းလင်းလုံးရွေးတော်ပုံကြီးမှာပါလာကတဲ့ကနိုင်ငံရေးကိုယူသွတ်စွာလုပ်ခဲ့တာဆိုတော့နိုင်ငံရေးလုပ်တော်မယ်ဆိုရင်ထဲထဲဝင်လုပ်တော်မယ်ဆိုရင်နိုင်ငံရေးပါတီတရက်အဖြစ်နဲ့လုပ်ရမယ်ဆိုတာကျွန်တော်ကပိုင်းဖြတ်ပြီးသားခံယူပြီးသားအဲ2015ဟာအချိုးကွေ့တခုဖြစ်သွားတာတော့အမှန်ပဲဆိုတော့ဒီနိုင်ငံရေးပါတီတရက်အဖြစ်နဲ့လှုပ်ဖို့ဆိုတာကတော့ဒါငโกကတဲ့ကဒါကျွန်တော်တို့ရဲ့ဒါစိတ်ကူးရည်ရွယ်ချက်လည်းဖြစ်ပါတယ်ပေါ့နော်သို့တော့ဒါ2015မှာကတော့ဟိုပြည်သူတွေကလည်းမျှော်လင့်တယ်ဒါကျွန်တော်တို့88ခေါင်းဆောင်တွေနဲ့ NLD နဲ့ဒါတသားတည်းဖြစ်ရင်တော့ကောင်းပါပဲလို့ဆိုတာဟိုမျှော်လင့်မျှော်လင့်တယ်မျှော်လင့်ရုံနဲ့မကဘူးကျွန်တော်တို့ဒါ NLD ကနေပြီးတော့ဒါကိုယ်စားလှယ်လောင်းတွေဖြစ်နေတင်လိုက်တယ်လဲဆိုတော့ဝန်သာအားရဖြစ်ကြတဲ့ပြည်သူတွေကိုလည်းကျွန်တော်တို့ဟိုကြည်ပြီးတော့တော့မှစိတ်ထဲမှာတော်တော်ကြည်လဲကြည်နူးတယ်ပြီးတော့တော်တော်လဲကျွန်တော်တို့အတွက်တာဝန်ကြီးတယ်လို့လည်းအဲ့ချိန်ကလည်းခံစားခဲ့ရတယ်ပေါ့လေသို့တော့အကြောင်းအကြောင်းကြောင့်အဲ့ဒီတုန်းကကျွန်တော်တို့ဂျိုးပန်းချက်ကမဖြစ်လာတာဟာလည်းပဲဒါပါတီထောင်ဖို့အတွက်အကြောင်းတရားတစ်ခုပေါ့တစ်ခုတည်းသောအကြောင်းတော့မဟုတ်ပါဘူ
း
နော်ဒါအကြောင်းတရားတစ်ခုဖြစ်ခဲ့တယ်လို့တော့ပြောရမှာပေါ့
ဟုတ်ကဲ့ဆိုတော့နိုင်ငံရေးပါတီတခုအနေနဲ့ဒီနေ့မြန်မာနိုင်ငံရေးအခင်းကျင်းတခြားနိုင်ငံရေးပါတီတွေအနေထားအစတရားပြင်နိုင်ငံလက်ရှိရင်ဆိုင်နေရတဲ့အခြေအနေတွေတဲတဲအခက်အခဲတွေပေါ့လေ
ဟုတ်ကဲ့
ဒီလိုနိုင်ငံရေးပါတီတခုအတွက်ကလာရင်ဆိုင်ရတဲ့အခြေအနေတွေအခက်အခဲတွေအများကြီးပဲရှိမှာပါအဲ့ဒီအထက်ကမှအဓိကကြတဲ့အချက်နှစ်ချက်သုံးချက်လောက်ဆိုရင်ဘူးဘာကိုများပြောချင်လဲ
ဟိုတခုကတော့နိုင်ငံရေးပါတီဆိုတာကနိုင်ငံရေးရရည်တည်ချက်ဥတီချက်တူတဲ့သူတွေစုစည်းထားတာဆိုတော့တချို့ကြတော့ရည်တည်ချက်ဥတီချက်တူတဲ့နေရာတွေရှိသလိုကွဲတဲ့နေရာတွေလည်းရှိတယ်။ဒါကြောင့်မို့လို့ဟိုတစုတစည်းတဲ့ပါတီအနေနဲ့တော့မယက်တည်နိုင်ဘူးဆိုတဲ့လူတွေလည်းရှိတယ်။အဲ့ဒီထဲကမှဒါပါတီတစ်ခုဖြစ်နေယက်တည်ကြတော့မယ်ဆိုတော့ဒါကလူအများနဲ့စုစည်းတိဆောက်ရတာဖြစ်တဲ့အတွက်ကြောင့်အချင်းချင်းကြားထဲမှာညှိနှိုင်းရတာဆွေးနွေးရတာညှင်းခုံရတာဒါကတော့ ဒါနိုင်ငံကြီးရဲ့ဖြစ်ုပ်ဖြစ်စဉ်ပေါ့တဘာဝပေါ့ဆိုတော့ဒါပါတီတိဆောက်ရေးမှာကတော့ဒါကိုအချင်းချင်းလှုပ်ပေါ်ကံပက်တီထဲမှာဒီအတင်းအဖွဲ့ပုံစံပေါ့တင်းဝတ်ကြောက်အောင်လှုပ်ရတာဟာလည်းပဲဒါဟာကျွန်တော်တို့ဖြတ်တန်းရတဲ့ဒါတဘာဝတစ်ခုဖြစ်တယ်ပေါ့နော်နောက်တစ်ခုကတော့ပြည်သူတွေနဲ့ဆက်ဆံရေးအဲ့တော့ပြည်သူတွေကြားထဲမှာပါတီအသစ်တစ်ခုပေါ်လာတယ်ပါတီထူးက ဒါပိုင်းကတချို့ကိစ္စတွေကလုတ်ပိုင်ခွင့်အခွင့်အာဏာရမှဆောင်ရွက်လို့ရတဲ့အပိုင်းတွေရှိတယ်။ဒါပိုင်းကတော့ရွေးကောက်ပွဲနိုင်သည့်ဖြစ်စေကြုံသည့်ဖြစ်စေပါတီတစ်ခုအနေနဲ့ပြည်သူတွေရဲ့အတန်ကိုဖော်ထုတ်ပေးဖို့ပြည်သူတွေရဲ့နင့်နာမှုတွေကိုကျွန်တော်တို့ကအတန်းနိုင်ဆုံးအကာအကွယ်ပေးဖို့အကျိုးဆောင်ပေးဖို့ဆိုတာကဒါပါတီတစ်ခုကမဖြစ်မနေလုပ်ရမယ့်ကိစ္စဖြစ်ပါတယ်။ mayau. Tapi ada ke? Belau cina ruga bidu duri aduwe kuzap cium naik dale, agak gue pin naik dale, acuh saun naik dale sura apa ma mudi bido, tapi bidu ye taukanhu ada aja sura sila sura. Tadi kalau cina ruga mampir mandi, kadang ya me saun ya me kisah itu ni mal. Nampuwa ruga bija zul sura no da banai kekeko. Lagi si bida padi jinya sura bawa bija bija terus ma banangui terdoli atau den ne. Lokai ni jaya le acai ma, dah cina ruga jaro. Lupa kan betul, cincin jah. Now, abe kuni duri jah re ma. Agu di parti yangan pun naik buat dua kuda ma. Tertoli, cakup cakai, juzah ya re. Acheh ni nuro si pare. Aro dah lebe, jono ro insan ya re. Akhir akhir tak kulu pelu ya re.
Jisumi ayat